မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အစိုးရဝင်နဲ့အများအပြားစာဝင့်နေအကြက်တဲနဲ့ကြုံတွေ့နေကြရပါတယ်။ဒီအကြက်တဲကြောင့်အသက်ဆုံးရှုံးသွားရသူတွေတောင်ရှိပါတယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်။စီဒီအမ်ဝန်ထမ်းတွေဖြစ်နေကြလို့ပုဂ္ဂလိကကုမ္ပဏီတွေကအလုံးမခံရတာ၊နောက်အင်ရှင်တွေကအိမ်ကမ်းမငှားရတာမျိုးတွေလည်းကြုံနေရတာကြောင့်တချို့ဝန်ထမ်းတွေဟာလုပ်ငန်းဝင်ကိုပြန်ဝင်သွားကြရတာတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်မတ်စုမြတ်မုံပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကစလို့အကြမ်းမဖက်အာဏာဖီဆန်တဲ့စီဒီအမ်နှုတ်ရှားမှုတွေစတင်ခဲ့ချိန်မှာနိုင်ငံတော်ကအစိုးရဝင်နဲ့အမြောက်အများပါဝင်ခဲ့ကြပါတယ်။ပညာရေးဌာန၊ကျန်းမာရေးဌာန၊စောက်လုပ်ရေးဌာန၊မြေထားဌာန၊စွမ်းအင်ဌာနစတဲ့ဌာနဆိုင်ရာကဝန်ထမ်းအများအပြားစီဒီအမ်လုပ်ခဲ့ကြပါတယ်။အဲ့လိုစီဒီအမ်နှုတ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကလည်းဝန်ထမ်းအင်အားတွေကလည်းအကျဉ်းဖယ်ရှားတာဥပဒေတက်တရားစွဲတာတွေလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါကြောင့်စီဒီအမ်ဝန်ထမ်းတော်တော်များများတိတ်ဆောင်ခဲ့ကြရပြီးအခက်အခဲတွေကြုံတွေ့နေကြပါတယ်။စီဒီအမ်ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့တနှစ်ကျော်အချိန်ကြာလာချိန်မှာတော့ပံ့ပိုးမှုမရတော့သူတွေများလာပါတယ်။တချို့ကိုမိသားစုတွေကထောက်ပံ့နေတဲ့ရေရှည်ဝင်ဝင်မရှိတဲ့အတွက်ရပ်တည်ဖို့ခက်ခဲလာတယ်လို့ရန်ကုန်တိုင်းကအထွေထွေအုပ်ချုပ်ရေးဦးကြီးဌာန CDM ဝန်ထမ်းတယောက်ကပြောပြပါတယ်
။ထိုင်ကုန်မှုတွေကအများကြီးရှိတယ်။အများကြီးဆိုတော့ပြည်သူ့ဆောင်မှာလည်းထိုင်ကုန်မှုတွေရှိလာတယ်။ဝင်ဝင်မရှိတော့ရပ်တည်ဖို့ခက်လာတယ်။ဆိုလည်းရှိမှာမိသားစုကပဲပို့ထောက်ပံ့နေရတယ်အဲ့လိုအခြေအနေကြီးဖြစ်နေတယ်။လှုပ်ရှားရတော့အဲ့လိုမျိုး CDM လောက်တာတွေလှုပ်ထိုင်မခံကြရဘူး
။မကွေးတိုင်းနင်းဘူးမြို့နယ်ထောက်ရှာပေရေနံမြေက CDM ဝန်ထမ်းတွေရဲ့မှာဆိုရင်ထမင်းနမ်မအောင်မဆားရသူတွေလည်းများလာတယ်လို့ CDM ဝန်ထမ်းတယောက်ကပြောပြပါတယ်။စားဝတ်နေရအခက်အခဲကြောင့်အသက်ဆုံးရှုံးသွားတဲ့ရေနံမြေက CDM ဝန်ထမ်း12ဦးလောက်တောင်ရှိတယ်လို့သူကပြောပါတယ်
။သူကတော့ထမင်း3နဲ့ပုံမှန်3နဲ့ပါတယ်။တနက်သားရလူရှိရယ်။ပြီးတော့ကြတော့ဟိုပုံမှန်လူတိုင်းစီမှာကျုပ်တလုံးစောစားကြပြီးမယ်။ကျုပ်တလုံးညမနက်စားကြရှိတယ်။အဲ့လိုမျိုးအသားဝတ်နေကျွန်တော်တို့ကစားဝတ်ကြီးတွေလည်းတော့မရှိဘူး။ဘာမှမရှိတဲ့ကျွန်တော်တို့ကရန်တဲ့ခက်ခွဲဖြစ်တယ်ပေါ့။ဟိုမဖြစ်ပါဘူးဆိုရင်ကျွန်တော်တို့မှာဟွာပေါ့တလောက်ဟို3ကောင်းလောက်အရင်ကစပိုတီးရတယ်အဲ့လောက်ရရင်ဟိုမစိုးဘူးပေါ့အခုကတလောက်ဟိုဘာတရားမှမရတော့ကြတော့အကုန်လုံးကနည်းခက်ခဲရှိတယ်အဲ့လိုမျိုးတချို့ကကြတော့ကျွန်တော်စီရင်လုံရင်းတလန်းနဲ့ဆုံးတော့တာရှိတယ်စပိုနေရခက်ခဲကြအခုတလောက်တော့ကျွန်တော်တို့မှတ်ထားတဲ့ရေအတွက်ရတော့ဟွာလောက်ရှိပါပြီ12ရောက်လောက်တော့ရှိသွားပြီ
အရင်တော့ကရခဲ့တဲ့အထောက်အပံ့တွေကလည်းအခုနောက်ပိုင်းမရှိသလောက်ဖြစ်သွားပြီလို့သူကပြောပါတယ်။ဒါကြောင့် CDM နှုတ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတချို့အလုပ်ခွင့်ပြောင်းဝင်သွားကြသူတွေလည်းရှိနေပါတယ်
။ရှိပါ့ရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့ဟိုတချို့ကလည်းနေပြန်တဲ့စာဝန်တွေအခက်ခဲကြောင့်ဘလို့မှဟိုဆောင်ရွက်လို့မရတဲ့အနေအထားကြောင့်ပြောင်းဝင်သွားတယ်လည်းရှိတယ်။အစိုးရကစာဝန်တွေခက်ခဲတဲ့ခက်ခဲပဲဆိုဆက်လုပ်မယ်ဆိုရင်ဇွဲနေလူတွေလည်းတော်တော်များများရှိပါသေးတယ်။ကျွန်တော်တို့ကတော့ကျွန်တော်တို့စဝင်ကစလုပ်ခါစောက်ခါတော့ဟွာလောက်တော့ရှိတယ်တစ်ထောင်ကျော်ကျော်လောက်ရှိတယ်အခုလောလောဆယ်တော့ကျွန်တော်တို့မှာစဝင်နေအခက်ခဲဒီစပိုတီးရလည်းဟိုအရင်ကမရှိတော့ဘူးကျွန်တော်တို့မှာမရှိရတာရခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်လောလောဆယ်တော့ကျွန်တော်တို့မှာဟွာလောက်တော့ရှင်ပြီး900ကျော်လောက်တော့ရှင်ပြီ
းမကွေးတိုင်းနေမို့မြို့နယ်ထောက်ရှာပေးခြင်းနဲ့မြေကဝန်ထမ်းတစ်ထောင်လောက်ဟာCDM မှာပါဝင်ခဲ့ကြတဲ့အထက်မှာ300ကျော်လောက်လုပ်ငန်းဝင်တွေကိုပြန်လည်ဝင်သွားကြတာဖြစ်ပါတယ်။ CDM ဝန်ထမ်းတွေအစိုးရအလုပ်ကိုဆွံ့လွှတ်ပေးတဲ့နောက်ပိုင်းကိုယ်ပိုင်လုပ်ငန်းလုပ်တဲ့သူ၊ဈေးရောင်းသူ၊တခြားအလုပ်ပြောင်းလုပ်သူတွေလည်းရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်း CDM ဝန်ထမ်းဆိုရင်အလုပ်တက်ရှာဖို့အိမ်ကမ်းငှားဖို့အခက်အခဲတွေဖြစ်နေတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့ CDM ဝန်ထမ်းတယောက်ကပြောပြပါတယ
်။အကြမ်းမဖက်ဘဲအာနာဖီဆန်မဲဆိုပြီးတော့ကျွန်တော်တို့ပုံရည်ဒီဇိုင်းကိုရုံထွက်ခဲ့ကြရပါတော့။အဲဆိုအကြံအာတော့ဘာဖြစ်လဲဆိုကျွန်တော်ကိုယ်တိုင်ကြုံတွေ့ခဲ့ရတာပေါ့နော်။ CDM ဓမ္မဆိုလို့ရှိရင်တခြားအလုပ်ရဖို့တစ်ခုချင်းဒီမှာခက်ခဲလာတာလို့ဘာလို့ဟိုပြောရင်ဓမ္မအရင်တော့ခုလေကိုလင်းရင်ဓမ္မလုပ်ဘူးလေ။အပန်းလို့ကြောင့်ဒီလိုအချိန်လေးကြောင့်ဒီလိုအလုပ်ထွက်လိုက်တာပါညာပြောရင်သူတို့ကုမ္ပဏီဘက်ကဒီအလုပ်ရှင်တွေဘက်ကလည်းပြန်ကြည့်ပါပေါ့နော်။လာလေကြာလာပြီသူတို့လည်းသူတို့စီပွားရေးအခြေခံကိုဆောင်အဲ့လိုဖြစ်မှာပေါ့နော်ပြီးတော့ဒီအိမ်ကမ်းတွေပါညှားမယ်ဆိုလို့ရှင်လေဒါစီဇန်ဓမာမှုမငားခြင်းဘူးလို့ပါလို့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံလာရတယ်ကျွန်တော်စပြီးတော့စီဇန်လုံးတုံးအောင်အခြေအနေနဲ့တော်တော်လေးကွာခြားသွားတဲ့အခြေအနေတွေဖြစ်လာတာပေါ့နော်ဒါတွေကတော့ကျွန်တော်တို့လက်ရှိမှာလည်းရင်ဆိုင်နေရတယ်ပေါ့နော
်ငယ်သက်တွေကတိတ်ဆောင်နေကြရတဲ့ဝန်ထမ်းတချို့ဟာတောအုပ်တွေထဲမှာရှင်းလင်းပြီးနေထိုင်နေရတာမျိုးသူများအိမ်ပေးမှာယာယီတဲထိုးပြီးနေနေကြရသူမျိုးတွေလည်းရှိပါတယ်အခုလိုနေရေးစားရေးအတော်ကိုခက်ခဲနေကြတဲ့အတွက် C ရှိရှိဆက်လက်ရည်တည်နိုင်ဖို့ပံ့ပိုးကူညီမှုတွေကိုမျှော်လင့်နေကြပါတယ်2022ဖေဖော်ဝါရီလဆန်းပိုင်းကဆလို့နိုင်ငံအနှံ့ဌာနပေါင်းစုံကအစိုးရဝင်တဲ့အများစုအကြမ်းမဖက်အာဏာဖိစက်ရေးမှပါဝင်ခဲ့ကြတဲ့အတွက်အခုအချိန်ထိမြန်မြို့အများစုကအပါအဝင်အစိုးရလုပ်ငန်းပိုင်းတချို့ပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိသေးပါဘူးရှင်